ကယားပြည်နယ်ဒီမော်ဆိုမြို့နယ်ထဲတိုက်ပွဲတွေပြင်းထန်ခဲ့သလိုစစ်ကောင်စီတပ်ကလေးကြောင်းကရောလက်နက်ကြီးနဲ့ပါပစ်ခတ်တိုက်ခိုက်နေတာမို့ကုန်စည်တဲယူပို့ဆောင်ရေးတွေပါအခက်အခဲဖြစ်နေပြီးဒေသရင်းစားတောက်ကုန်ပြက်လက်မဲ့အနေအထားရှိနေတယ်လို့ဒေသခံတွေကပြောပါတယ်။စစ်ပြေးဒုက္ခတွေတွေလည်းစားနပ်ရိက္ခာနဲ့ဆေးဝါးအကူအညီလိုအပ်နေတယ်လို့ဆိုပါတယ်။ဒီသတင်းရန်ကုန်ကပေးပို့တဲ့သတင်းကိုနန်းလောင်ပြောပြပေးမှာပါ။
ဒီမော့ဆိုမြို့နယ်ထဲမှာဒီဇင်ဘာ30ရက်ကနေဇန်နဝါရီ3ရက်နေ့ည9နာရီအထိကရင်နီပြည်သူ့ကာကွယ်ရေးမဟာမိတ်ပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီအကြတိုက်ပွဲတွေပြင်းပြင်းထန်ထန်ရှိခဲ့တာပါဒီမော့ဆိုနယ်ထူလီပီလာကျေးရွာနာတဲတောင်ဖက်မှာဖရူဆိုဖက်ကနေစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်နဲ့ကရင်နီတပ်မတော် KA ကရင်နီအမျိုးသားကာကွယ်ရေးတပ် KNDF တို့အကြားဇန်နဝါရီလ3ရက်နေ့မနေ့ကတိုက်ပွဲကတော့မနေ့10နာရီခွဲကနေည9နာရီအထိ9နာရီဝန်းကျင်လောက်တိုက်ပွဲပြင်းထန်ခဲ့တယ်လို့ဒေသခံတွေကပြောကြပါတယ်ဒီမော့ဆိုတိုက်ပွဲအတွင်းစစ်ကောင်စီတပ်ကလေကြောင်းနဲ့ပါတိုက်ခိုက်ခဲ့လို့တာဟာနိုင်ငံတကာစီမင်းစည်းကမ်းကိုချိုးဖောက်လိုက်တာဖြစ်တယ်လို့ KNDF ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်
ဒီလေးရဲမှာရှိအစိုးရတော့ဒီဟိုအဲ့ဒီလေတဲ့ရဲပဲပေါ့အဲ့ဒီရဲမှာတော့တခြားလေတဲ့ကျတော့တော်တော်လေးဟိုကျွန်တော်တို့ဖက်လည်းအဲ့ဒီရဲပဲတန်ရတော့တော်တော်များရောက်လာတယ်တနည်းရဲရတော့ကျွန်တော်တို့တိုက်အစားဆုံးတွေကမရှိတော့ပဲစစ်ကောင်စီကတော့ဒါတိုက်ရဲစီမီဒီကဒီနေရာကရာချေလို့ချူပါလာတယ်ဒီဒေသမှာလေမတော်ရဘူးစားရချေပေါ့နော်ကျွန်တော်အမျိုးသဘောတူညီချက်လေးရှိလက်ဟာချူပါလာပဲ
စစ်ကောင်စီတပ်တွေဟာကြားပြည်နယ်အပြင်စကိုင်းတိုင်းမကွေးတိုင်းချင်းပြည်နယ်ကရင်ပြည်နယ်တွေကတိုက်ပွဲတွေမှာလဲလေကြောင်းသုံးတိုက်ခတ်မှုတွေရှိနေတာပါဒီမော့ဆိုတိုက်ပွဲအတွင်းမှာတော့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့ဖက်ကကရင်နီတပ်မတော်တပ်ဖွဲ့ဝင်တအူးနဲ့ PDF ပူးပေါင်းမဟာမိတ်ကတပ်ဖွဲ့ဝင်တအူးကြဆုံခဲ့ပြီးတော့ဆယ်ဦးကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်စစ်ကောင်စီဘက်ကတော့တေဆုံးသူအနည်းဆုံး30ထက်မှရှိနေတယ်လို့ပြောပါတယ်တေဆုံးမှုနဲ့ပတ်သက်လို့ VOA ကအတည်ပြုနေစေပါတိုက်ပွဲကာလအတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးတွေအသုံးပြုပစ်ခတ်ခဲ့တယ်လို့လည်းတိုက်ပွဲအနေနဲ့ဒေသခံတို့ကပြောပါတယ်
တိုက်ပွဲကတော့တော်တော်ပြင်းထန်တယ်ဒီနေ့ဆိုတော့ရေးဆက်တော့နည်းနည်းမိနေတယ်အဲ့ဒါသူတို့လက်နက်ကြီးထုတာဆိုရင်ဒီမနေ့ပိုင်း9နိုင်ဝန်းကျင်လောက်ကနေဟိုည7နိုင်ကျော်ထိတော့မှခဏပဲနားပြီးတော့ပြန်ပြန်ထုနေနေရတယ်ဒီတက်တဲ့ကနေသူတို့လမ်းလမ်းထုနေတာကျွန်တော်တို့ခန့်မှန်းတာတော့ဒီဒီတော့စေနာကဒီနေ့ခေါင်းတာကနေထူတယ်နော်လက်ကွာနေလည်းလမ်းထူတယ်တိုက်ပွဲရှိလည်းထူတယ်မရှိလည်းထူတယ
်ဒီလိုလည်းနဲ့ကြီးနဲ့ရောလေးချောင်းကပါတက်ခဲမှုတွေကြောင့်ဒေသခံကြေးရွာသားတွေစိုးရင်ကြောက်ရွံ့နေကြတယ်လို့စစ်ဘေးရှောင်စကန်တဝန်ခံတဦးကပြောပါတယ
်လက်နဲ့ကြီးလည်းတစ်ခါလည်းနေထူရန်ထူနေတာပေါ့နော်အဲဒီချိန်မှာကျွန်တော်တို့ဖဲ့ကိုလက်နဲ့ကြီးကြမလဲဆိုတဲ့စိုးရိမ်စိတ်တွေစိတ်ကောက်စိတ်ကလက်နဲ့ကြီးတွေပေါ့နော်ခုပြီးခဲ့တဲ့တစ်ပတ်ဆိုလည်းလေရင်တွေစိုက်နေလာတော့အဲ့နဲ့ပတ်သက်ပြီးတော့မှတော်တော်လေးသတိပြုပါမှုလို့ရှိကြတာပေါ့အဲ့ဒီချက်အခက်အခဲကြီးကြီးနေမှာတော့မဲ့မပြတ်သေးဘူးဒီရိတ်ခါတွေကမပြတ်သေးမပြတ်တော့တော်တော်လေးရုန်းကကြာခွေပြင်းနေရတာပေါ့နော်အဲ့လောက်အဲ့လိုမျိုးရှိနေတယ်ကွာ
တိုက်ပွဲအခြေအနေကြောင့်တောင်းနဲ့ချီတဲ့ဒေတာခန်တွေပေးလို့ရကိုထွက်ပြေးနေကြတာပါစစ်ပြေးဒုက္ခတွေတွေအကြမကြမ်းမမာသူတွေများနေပြီးတော့လူတစ်ထောင်မှ900လောက်ကနေမကောင်းဖြစ်နေကြလို့ဆေးဝါးလည်းလိုအပ်နေတယ်လို့ပြောပါတယ်တိုက်ပွဲတွေကြောင့်သွာလာရင်းနဲ့တယ်ယူပို့ဆောင်ရေးခက်ခဲလာပြီးစစ်ဘေးဒုက္ခတွေအတွက်အလူရှင်တွေနေပါလာနေတာကြောင့်အခုအညီပို့လို့အနေနဲ့လို့လည်းပြောပါတယ်။ဒါအပြင်တယ်ယူပို့ဆောင်ရေးခက်ခဲကြောင်းကုန်စည်နှုံးတွေပါမြင့်တက်လာပြီးကုန်စည်ပြတ်လတ်မဲ့အနေအထားရှိနေတယ်လို့လည်းဒေသခံတို့ကပြောပါတယ်။လက်ရှိအချိန်မှာတော့ကြားပြည်နယ်တွင်စစ်ဘေးဒုက္ခတွေအတွက်ကျန်းမာရေးစောင့်ရှောက်မှုလိုအပ်ချက်ရှိသလိုအမုတ်အကာဆေးဝါးစာနာရိတ်ခအခက်အခဲလိုအပ်ချက်တွေပါရင်ဆိုင်နေရတယ်လို့တေသခံကုညီရေးသမားတွေကပြောပါတယ
်ကျွန်တော်တို့သွားလာလို့မရတော့ဘူးနေလို့လည်းမရတော့ဘူးဒီစားတောက်ကုန်လမ်းကြောင်းဆိုလည်းဒီမော့ဆော်နေမသွားတော့ဘူးဒီမော့ဆော်လုံးဝသွားလာလို့မရတဲ့နေမျိုးဖြစ်သွားတာပေါ့တော်တော်လေးခက်ခဲပါတယ်ကျွန်တော်တို့ကုန်တွေတဲဖို့လည်းခက်ခဲတယ်နော်ဈေးဝယ်ဖို့လည်းခက်ခဲတယ်နော်ဟိုအဝေးတဲမှနေတဲ့လူဆိုရင်ပိုခက်ခဲတယ်အရေးတဲဒီစီကြောင်းနဲ့သူ့ရင်ပိုပြီးတော့မှအတဲဒီရဲ့ရှိနေရတဲ့သဘောမျိုးပုံစံတော့လေအရင်မြင့်ပြီးတော့ရှားတဲ့အခြေအနေမျိုးဖြစ်နေပါလေ
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအခြေအကဲကတော့ကြားပြည်နယ်အပအဝင်မြန်မာနိုင်ငံတွင်ပဋိပက္ခရှိနေတဲ့ဒေသတွေမှာရှိတဲ့လူဦးရေ3000ဟာအရေးပေါ်အကူအညီလိုအပ်နေတယ်လို့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကထုတ်ပြန်ခဲ့ပါတယ်